ကျန်းကိုင်ဖွံ့ဖြိုးရေးပါတီကတာမွေမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်းပြမယ်သူ့ရဲ့မဲဆွယ်စည်းရုံးရေးခီးစဉ်မှာဓာတ်ပုံရိုက်ဖို့စူးစမ်းတဲ့ဓာတ်ပုံသတင်းတော်နှစ်ယောက်ကိုဓာတ်ပုံမရိုက်ရဘူးဆိုပြီးကျန်းကိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ကရောပါတီဝင်တွေကပါရရန်ပြပြပြောပြီးမောင်းထုတ်တာကိုခံရပါတယ် အဲ့ဒီဓာတ်ပုံသတင်းတော့တွေဟာနိုင်ငံခြားသတင်းဌာနတွေအတွက်လောက်ကင်ပေးနေတဲ့မြန်မာဓာတ်ပုံသတင်းတော့တွေဖြစ်ကြပါတယ်။ရွေးကောက်ပွဲရဲ့နီးလာတာနဲ့အမျှသတင်းသမားတွေဟာသူတို့ရဲ့လုပ်ငန်းတွေအတွင်းပိုပြီးကြက်တဲတဲ့ဖိအားပေးမှုတွေလည်းရှိလာနေတယ်လို့ဆိုကြပါတယ်။ဒီချန်နယ်တွေကိုစုံစမ်းထားတဲ့မသင်းတီတီကပြောပြပေးပါရှင်။ ဟုတ်ကဲ့ပါရှင်။မနေ့အောက်တိုဘာ31ရက်တနင်္ဂနွေနေ့ကတာမွေမြို့နယ်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းရဲ့မဲဆွယ်တဲ့ခီးစဉ်ကိုသူတို့ဌာနတွေအတွက်အဲ့ဒီသတင်းတောက်တွေဟာဓာတ်ပုံရိုက်ယူခွင့်ရပေမဲ့ဘာမှပြဿနာရှိခဲ့တာမျိုးမရှိပဲနဲ့အခုဒီတာမွေမြို့နယ်ကြန့်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်အမျိုးသမီးနဲ့မှအခုလိုမျိုးလူအင်အားနဲ့ဝိုင်းပြီးမောင
ော့ AP သတင်းဌာနဥက္ကမဝင်းနဲ့ဂျပန်သတင်းဌာနကဥသ္စာလှထွေတို့နှစ်ယောက်ကိုဟိုမရိုက်နဲ့ပေါ့နော်လုံးဝမရိုက်ရဘူးဘာဖြစ်နေတာဖြစ်တယ်ဆိုအလိုရိုင်းရိုင်းပြပြပြောရတယ်ခင်ဗျအဲ့ဒါဒီဘက်ကဒီနိုင်ငံသားသတင်းဌာနနှစ်ယောက်ကလည်းပြန်ရှင်းပြပါတယ်ခင်ဗျားတို့ကပြည်တော်စုကြန့်ခိုင်ရေးကဟလာအတူတူတွင်းရင်မူဥထေဦးကိုယ်တိုင်ကနေပြီးတော့အစည်းအဝေးမှာပေါ့နော်ဒီကြန့်ခိုင်ရေးနဲ့ပတ်သက်ပြီးတော့မဲဆယ်စည်းရုံးမှုတွေလုပ်တဲ့အခါမှာပေါ့နော်တရားဝင်ရိုက်ခွင့်ခွင့်ပြုထားတယ်ခွင့်ပေးထားပါတယ်သူဆိုပြီးတော့သူတို့နိုင်ငံသားသတင်းဌာနလူတွေဖြစ်တယ်ဆိုတဲ့အကြောင်းလား ID card ထုတ်ပြပြီးတော့သူတို့အဲ့လိုပြောတဲ့ခါမှာလည်းအဲ့ဒါကိုဒီဒေါ်လဲလဲဝင်းဆွေရနဲ့ရရန်ပြပြနဲ့ဥထေဦးမပြောနဲ့ဥထေဦးအဖေတော်မသိဘူးဘာညာဆိုပြီးတော့အဲ့လိုပြန်ပြောတော့အဲ့လိုရုံးရဆန်ကဖြစ်နေတဲ့အချိန်မှာပေါ့နော်သတင်းသမားနှစ်ယောက်ကလည်းတောင်းပန်တယ်အဲ့သူတို့အဲ့ကျန်းဖို့အိမ်ကြီးဝတ်ထားတဲ့လူအယောက်80တရားလောက်ရှိတယ်ဗျအဲ့သူတို့မနေရလို့အဲ့သတင်းသမားနှစ်မိုင်နှစ်ယောက်ကိုပေါ့နော်ရန်ပြုမဲ့ပုံစံမျိုးနဲ့ဟိုဝိုင်းနာတာနဲ့အဲ့သတင်းသမားနှစ်ယောက်လည်းပြန်ထွက်သွားတာကိုကျွန်တော်တွေ့ရတယ်ခင်ဗျ
တခါအဲ့ဒီကြက်ခိုင်ဖွံ့ဖြိုးရေးကိုယ်စားလှယ်လောင်းရဲ့တာမွေမြို့နယ်အတွင်းမဲဆွယ်စည်းရုံးနဲ့ခီးစဉ်ကိုတာမွေမြို့နယ်ခံတွေကဒေါသထွက်နေတဲ့အရေးအယောင်တွေကိုလည်းတွေ့ရတယ်လို့သူကပြောပါတယ်
သူတို့ကျန်းဖို့ပါတီရဲ့မဲဆွယ်စည်းရုံးနဲ့အဲ့မဲဟိုစာရွက်တွေကိုပေါ့နော်အဲ့ဒါလေးလိုက်ဝေတယ်ဝေတဲ့အခါမှာသူတို့ကမ်းတဲ့စာရွက်တွေကိုမယူဘူးဗျာတချို့ဆိုလို့ချင်းအဲ့သူတို့ပေးတဲ့စာရွက်ကိုယူလိုက်တယ်ယူလိုက်ပြီးဆွဲဖြဲတာတို့ခြေတောင်းနဲ့တန်းနေတာလို့အဲ့လိုမျိုးလုပ်တယ်နောက်ပြီးတော့လူတွေကအများဆုံးမကျေနပ်တာကနဂန်ဒီတချင်းဆိုတဲ့ဟာကိုသူတို့ပါတီတချင်းဖြစ်အဲ့လိုပြောင်းပြီးတော့ဆိုထားရဗျာအဲ့ဒါလေးလူတွေကပေါက်ကွဲရတယ်ကျန်းဖို့တယ်မှာအဲ့လိုဝိုင်းလာတဲ့လူတွေကလည်းဟို2000ကစက်တင်ဘာတော့ဘုံကြီးရေခင်းတော့ကဘုံကြီးတွေနဲ့လူတွေကိုရိုက်တဲ့ဆွမ်းအားရှင်တွေလည်းပါတော့တွေ့တယ်ဗျာ
ဒါကတော့တာမွေမြို့နယ်မှာဖြစ်ခဲ့တဲ့ဓာတ်ပုံသတင်းတောက်နှစ်ဦးရဲ့ပြည်ထနာကိုပြည်ရင်းသတင်းသမားတူပြောပြခဲ့တာပါရှင်ရွေးကောက်ပွဲနှီးလာတာနဲ့အမြသတင်းသမားတွေဟာဒီလိုပြည်ထနာမျိုးတွေအပြင်သတင်းတွေကိုဖော်ပြနေရမှာလဲသတင်းချန်နယ်တာဝန်ခံတွေအတော်လေးအခက်အခဲဖြစ်နေကြတာရှိပါတယ် 7 days channel ရဲ့မဲပေးရေးနမူနာဖော်ပြမှုပုံစံတစ်ခုအတွက်လဲ channel ရဲ့မှားယွင်းမှုမရှိပါဘဲနဲ့ကော်မရှင်ကတာဝန်မခံတဲ့အတွက်နောက်ဆုံး channel ကအစိုးရသတင်းစာတွေကနေတောင်းပန်လိုက်ရတဲ့အနေအထားတစ်ခုကိုတော့ပြည်ရင်း editor တူကရှင်းပြထားပါတယ်ရှင်
ဒီကဲဘပုံတုံးနေထွက်တဲ့7 day journey မှာအဲမဲဆန္ဒရှင်လမ်းညွှန်ဆိုပြီးတော့မဲပင်းနီးနမူနာတွေကိုဖော်ပြလိုက်တယ်အဲဒီဖော်ပြလိုက်တဲ့နဲ့ပတ်သက်ပြီးတော့စာပီစီစီရဲ့လည်းခွင့်ပြုပြီး journey ထွက်ပြီး3-4ရက်လောက်ကြာတဲ့အခါကျတော့မှပဟိုကနေပြီးတော့ဗောလေလူကြီးတွေကနေဒီဟာမဲဆန္ဒရှင်တွေအတွက်ဟို confuse ဖြစ်နိုင်တယ်ဆိုပြီးသူတို့ကနေပြီးတော့ဒါကိုပြန်စစ်ဆေးပါဆိုပြီးရှင်ကြားတဲ့စစ်ဆေးတယ်ပြောတယ်အဲ့တော့ editor အဖွဲ့ကလေသူတို့ထင်တာကိုထည့်လိုက်တာမဟုတ်ပါဘူးဒါတက်ဆိုင်ရာပေါ့လေရန်ကုန်တိုင်းကော်မရှင်တွင်းမှုနဲ့တွေ့ဆုံပြီးသူပေးလိုက်တဲ့နမူနာမဲလက်မှတ်တွေအတိုင်းဒါဖော်ပြတာပါဆိုတဲ့အခါကျတော့အဲ့ဒီမှာကော်မရှင်ကလည်းတာဝန်မယူတော့ပါဘူးရှောင်ထွက်သွားပါတယ
်ပြည်ရင်းသတင်း editor တို့ပြောပြခဲ့တာပါရှင်တခါရွေးကောက်ပွဲရက်မှာလေနိုင်ငံသားသတင်းဌာနတွေအတွက်ပြည်ရင်းမှာခြေဆိုင်ပြီးအလုပ်လုပ်နေကြတဲ့သတင်းတောက်တွေအားလုံးဟာအစိုးရကစီမံပေးတဲ့နေရာတွေမှာပဲရွေးကောက်ပွဲသတင်းတွေကိုရှားယူရမှာဖြစ်တယ်လို့မနေ့ကတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်ရှင်